မြန်မာစစ်တပ်ကနေနိုင်ငံတော်အာဏာကိုထိန်းသိမ်းခဲ့ပြီးနောက်ပိုင်းတပိတ်မောက်ဆန္ဒပြသူတွေကိုနိုင်ငံဖမ်းဆီးမှုတွေပြုလုပ်လာလို့ချင်းပြည်နယ်ကဒေသခံတွေအိန္ဒိယနိုင်ငံမီဆိုရန်ပြည်နယ်နဲ့မဏိပူရာဘက်ကအများပြားသိမ်းဆောင်လာကြတာပါလက်ရှိမီဆိုရန်ပြည်နယ်နဲ့မဏိပူရာဘက်ကိုသိမ်းဆောင်လာသူ900ခန့်ရှိနေပြီလို့မီဆိုရန်ကူညီရေးဖွဲ့ဝင်ကိုရစ်ချက်ကပြောပါတယ်
လူဦးရေကတော့အတိအကျပြောရတာဖြစ်တယ်ဒါပေမဲ့မဏိပူရနေဆက်ကကျွန်တော်တို့လူတွေနေတဲ့ပုံစံအရမီဆိုရမ်ဟောမ်ဒီပါတ်မန့်သယင်းအရတော့390ကျော်ရှိတယ်မီဆိုရမ်ပြည်နယ်ပြည်ထောင်ရေးဌာနမှတ်တမ်းအရလက်ရှိမှာမီဆိုရမ်ပြည်နယ်ကိုဆက်ပြေးခုလုံလာတဲ့မြန်မာနိုင်ငံသား
ရီပူဂျီလူရီ390ကျော်ရှိနေပြီဖြစ်တယ်လို့ဖော်ပြထားသလိုတခြားမဏိပူရဘက်နဲ့နယ်စားဘက်ကစည်းရင်းရငားရခန့်ရှိနေတယ်လို့ဆိုပါတယ်မီဆိုရမ်ပြည်နယ်ကိုထွက်ပြေးခုလုံလာတဲ့သူတွေထဲမှာစစ်အာဏာရှင်စန့်ကျင်ရေးဆန္ဒဖော်ထုတ်သူတွေနဲ့ရဲတပ်ဖွဲ့တွေလည်းပါဝင်တယ်လို့ခုနှုံးတုံချင်းသတင်းဌာနအက်ဒီတာဆလိုင်းရောဘတ်ကဆိုပါတယ်
အထူးသဖြင့်တော့ဟိုမီဂျွန်ဘက်ကိုထွက်
မှာသူတို့ပါဝင်တဲ့တက်ကြောင်မှုလို့သူတို့ရဲ့လုံခြုံရေးတွေကစိုးရိမ်ရတဲ့အခြေအနေဖြစ်လာတယ်သူတို့ကိုစစ်ကောင်စီတက်ကနေဖမ်းဆီးအရေးယူမဲ့ဟာမျိုးတွေသူတို့စိုးရိမ်တဲ့တက်ကြောင်မှုလို့နှိမ့်ဆက်ရဒီမီဇိုရမ်ဘက်ကသူတို့ထပ်ပြီးကြတာပေါ့အနည်းဆုံးတော့တရားကျော်လောက်ကတော့ရေတုပ်ထုတ်ဝင်ဖြစ်ဖို့များပါတယ်ဟုတ်
အိန္ဒိယနိုင်ငံအစိုးရအနေနဲ့တင်းချောင်လာတဲ့မြန်မာနိုင်ငံသားဒုက္ခသည်တွေကိုအကူအညီပေးသွားမယ်လို့ပြောဆိုတာရှိခဲ့ပေမဲ့လက်ရှိတင်းချောင်လာတဲ့လူတွေအကူအညီမဲ့နေတယ်လို့မီဆိုရာအကူအညီရေးဖွဲ့ဝင်ကိုရစ်ချတ်ကပဲဆက်ပြောပါတယ
်ခုချိန်ထိကအစိုးရအနေနဲ့ကတော့ဘာမှအကူအညီဆောင်ရွက်မှုတွေတော့မရှိသေးဘူးဒါပေမဲ့ဝင်လာတဲ့သူတွေကတော့လက်ခံနဲ့အဆင်ပဲရှိသေးတယ်လေဒီဘက်မှာကျွန်တော်တို့ဒီဖွဲ့စည်းထားတဲ့ NGO United for Democracy Myanmar ကမျိုးကြောင်သားသမဂါရုနဲ့ပူးပေါင်းပြီးတော့မှအစိုးရကတော့နည်းနည်းတော့တရားတော့ပေးထားတယ်ဒီဝန်လာတဲ့စစ်ပီးဒုက္ခသည်တွေကြီးနေရာထိုင်ခင်းနေရာစပြင်ဆင်ပေးဖို့ရှာအတွက်ပေါ့နော
်မီဆိုရန်ပြည်နယ်ကိုထွက်ပြေးခုလုံလာတဲ့အတူတွေအနေနဲ့နိစ္စရာဆွေမျိုးသားချင်းတွေမှာပဲခုလုံနေရတယ်လို့ဆိုပါတယ်မီဆိုရန်ပြည်နယ်ဆက်လို့တော့မှတ်ကမလ15ရက်နေ့ကအိန္ဒိယနိုင်ငံဒုတိယတမရအမ်ဖန်ခိုင်ရာ92နေအိမ်မှာတွားရောက်တွေ့ဆုံပြီးမီဆိုရန်ပြည်နယ်ကိုထွက်ပြေးခိုလုံလာတဲ့မြန်မာနိုင်ငံသားတွေပေါ်မှာအရေးကြီးအကူအညီထောက်ပံ့မှုတွေလိုအပ်နေသလိုလက်ရှိမြန်မာနိုင်ငံမှာစစ်အာဏာသိမ်းမှုကြောင့်မြန်မာပြည်သူတွေခံစားနေရတဲ့ဒုက္ခတွေအဆုံးတချုပ်ငင်းစေရေးအတွက်ဂျောင်းဝင်ဆိုင်ရွက်ပေးဖို့နဲ့မြန်မာရေးနဲ့ပတ်သက်ပြီးအိန္ဒိယဘုဟုအစိုးရမူဝါဒကိုလည်းပြန်လည်သုံးသပ်ဖို့လိုအပ်ကြောင်းတင်ပြခဲ့တယ်လို့မီဆိုရန်ပြည်နယ်ပြန်ကြားရေးဌာနကနေထုတ်ပြန်ထားပါတယ်မြန်မာနိုင်ငံမှာဖေဖော်ဝါရီလ၁ရက်နေ့ကစစ်တပ်ကနေအာဏာသိမ်းသိမ်းခဲ့ပြီးနောက်ပိုင်းဆန္ဒပြတပိတ်မှမှုတွေစစ်တပ်အရှိန်မြင့်လာသလိုလုံခြုံရေးသားဖွဲ့တွေကလည်းတပိတ်ဖြိုခွင်းမှုဖမ်းဆီးမှုတွေကလည်းတိုးလာနေပါတယ်။တိမ်းချောင်လာတဲ့သူတွေအနေနဲ့အိန္ဒိယနိုင်ငံမီဆိုရန်ပြည်နယ်ဘက်နဲ့ကရင်မျိုးရာစီယုံ KNU တချို့နိုင်ငံတွေဘက်ကိုတိမ်းချောင်မှုတွေရှိနေခဲ့ပါတယ်ခင်ဗျာ။